စစ်တပ်အာဏာသိမ်းမှုကိုငြင်းငြမ်းစွာဆန္ဒပြကြတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေကဒီနေ့မှလည်းအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်ရန်ကုန်တိုင်းလှိုင်သာမြို့နယ်မှာဆန္ဒပြတဲ့သူ9ယောက်အပါအဝင်နိုင်ငံတော်ဝန်မှ17ယောက်ထပ်မံထိဆုံးသွားခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဆရာနာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေရန်ကုန်အပါအဝင်နိုင်ငံတော်ဝန်မှဆက်လက်ဖြစ်ပွားခဲ့ပြီးတော့ဒီဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကဒီကနေ့မှလည်းအင်အားသုံးနေနေကြတာကြောင့်ထိခိုက်သေဆုံးတာတွေရှိခဲ့ပါတယ်။
ပြနေပါ යි ခင်ဗျာကျွန်တော်ဒါ3ထိပ်ရောက်လာပြီခင်ဗျာ3ထိပ်မှာပြနေပါ යි ခင်ဗျာကျွန်တော်ဒါမြန်မာနိုင်ငံရဲတပ်ဖွဲ့တွေ
ရန်ကုန်နောက်ပိုင်းကလိုင်းသာမြို့နယ်မှာလဲဆန္ဒပြတဲ့သူတွေဟာအောင်စရာတရားအစဉ်တစ်ထိပ်ကနေမိခွက်ဇေတိတပိတ်စခန်းတွေဖွင့်ပြီးဆန္ဒပြနေကြတာဖြစ်ပြီးတော့ဒါကိုရဲနဲ့စစ်တပ်ဖက်ကပြစ်ခတ်နေနေကြတာကြောင့်ခုနှစ်ယောက်ထပ်မင်းသေးဆုံးသွားတယ်လို့လိုင်းသာကြက်ချင်ဒီအဖွဲ့က VOE ကိုပြောပါတယ်ဟုတ်တ
ယ်လက်ရှိကကိုသေဆုံးသူက9ယောက်ပဲဒါပေမဲ့ဟာလေးသူအခုကနောက်ထပ်တည်ရတယ်ဆိုတော့တင်မတော့ပါဘူးကြာတော့တင်တယ်
လိုင်သာကဆန္ဒပြပွဲတွေကိုနေနေဖို့အတွက်ရဲနဲ့စစ်တပ်ကအင်အားအများပြားဒီနေ့မှာခြားထားခဲ့ပြီးတော့ဘရင်နောင်တရားထိတ်မှလည်းပြစ်ခတ်တာတွေရှိခဲ့တယ်လို့လိုင်သာမျိုးကန်တူကပြောပါတယ
်သူတို့ကဒီနေ့အင်အားများတယ်တမင်ကဖြိုခွဲဖို့အစီအစဉ်ရှိတယ်မလေးရီးယားရဲ့ပြတင်းမှာထည့်ကျင်ရတော့တာကိုပြစ်တာ FM 98မှာပြစ်တာအဲ့ဒီတုန်းကဘယ်ကကော်နီယာအဲ့အချက်သားသုံးတဲ့ကဒဘရကတ်ဒီနေ့ဆယ်ကြီးတော့ရှိရပြဝင်လာတာစရပြီးတော့သူကမြင်းတော်လေးရတယ်မြင်းတော်ကနိုင်တာတို့လာတယ်ပြစ်ပြီးလာတာကောင်ကြီးသူတို့မနဲ့ကဆိုရင်ဟောလောက်တယ်ရဗျာဆယ်နာရီခွဲလောက်တယ်အဲ့နိုင်တာရအဲ့ဂျိုးရာအင်းကဟောတီတူတွေကာထားတယ်ဟောပေါ့ဒီအကာတွေကိုအဲ့မှာတာတွေပါတယ်ပါတယ်ဗျာအဲ့ဒါကိုဒီကောင်ကြီးရှုပ်လိုက်တာဒီမှာအခုစစ်ပစ်နေတဲ့ဟောတွေကရာဘာကြီးတော့သိမသုံးတော့ဘူးစဖြစ်တဲ့ကြီးအဖြစ်ကြီးလေဒီစတိုက်စနိုက်ပါပါတယ်ရဲကားကဆယ်ကြီးရှိတယ်အဲ့ဒါကနေခင်ပိုင်းမှာထွက်လာတာဒီအဖွဲ့ပိုင်းထဲမှာတနက်ပြတဲ့အဖွဲ့တော့မနေ့ကလေးကရောက်နေကားတွေကအဲ့ဟိုဟာပေါ့စစ်ကားအကြီးနဲ့၃စီးအဲ့မရှိပြေးရဲကားပုံဆိုတော့6စီးတော်တော်များတယ်ဗျပြောရမယ်ဆိုတော့သူနောက်ပြီးတော့တန်တရာထဲမှာမဟုတ်ဘူးသူတို့ကလေဒါများတယ်ဗျရဲအင်အားနဲ့စစ်သားအင်အားလည်းများတယ်ဗျအ
ဲ့ဒါမာဒီနေ့ဆန္ဒပြပွဲတွေအတွင်းမိလောင်ကျန်းတာတွေလည်းရှိခဲ့ပါတယ်ဆန္ဒပြတဲ့ပြည်သူတွေကလမ်းတွေမှာပိတ်ဆို့ကာယံထားတဲ့အကာယံအတားအဆီးတွေကိုလုံခြုံရေးတွေဘက်ကမီးရှို့တာတွေရှိခဲ့သလိုစက်ရုံသုံးရုံလည်းဒီနေ့မှမီးလောင်တာရှိခဲ့တယ်လို့လိုင်သာမျိုးကနောက်တူကပြောပါတယ
်မီးလောင်တာတော့သူကဝါကြော့ပြစ်ပြီးလောင်တာဘယ်လိုလောင်တာလဲမသိဘူးကျွန်တော်ဒီဘက်မှာမဲနေတော့နောက်ကမီးလောင်တာပဲတော့ဒီထဲမှာသူမခွဲပြမီးလောင်တာပဲသူပြစ်တဲ့ချိန်မှာရှေလီမန်တမှုဆုံးပေါ့ရှေလီမန်တမှုဆုံးခုနှစ်ထဲမှာနော်လောတဲ့ငွေကျင်နဲ့ရှင်ကားတော့ပြည်တယ်ကျွန်တော်စက်ရုံတွေဝါတော့မသိဘူးကစက်ရုံသုံးရုံတော့တရင်ရတယ်
နောက်ပြန်ရန်ကုန်တိုင်းအတွင်းကတောင်ပွေကြီးမင်းတိုင်းမြောက်ကလာသင်္ကန်းကျောပါဝင်တခြားနေရာအတော်များများမှာလည်းဆန္ဒပြတာတွေရှိခဲ့ပြီးတော့လုံလုံရေးတွေဘက်ကလည်းအကြမ်းဖက်ဖြိုခွဲတာတွေရှိခဲ့တာကြောင့်တောင်ပွေမြို့နယ်မှာတော့တယောက်သေဆုံးသွားခဲ့ပါတယ်။ချွေပြည်သာဘက်မှာဆိုရင်လည်းလုံလုံရေးတွေဘက်ကပြစ်ခတ်နေနေတာကြောင့်၄ယောက်ထပ်မင်းတနက်တန်ရာတွေရရှိတာကို Facebook လူမှုကွန်ရက်တွေမှာတွေ့နေရပါတယ်။ခင်းထဲမှာပဲဘကိုးတိုင်းဘကိုးမြို့မှာလည်းငင်းညမ်းစွာဆန္ဒပြတဲ့သူတွေကိုရဲနဲ့စစ်တပ်ကကြီးစစ်တွေနဲ့ပြစ်ခတ်နေနေခဲ့ပါတယ
်ဒီကောင်ကြီးမောပဲနာနာတဲ့စကူလာကြပါတောင်းတာဒီကောင်ကြီးတောင်းတာနာမကြပ
ါဘကိုးမြို့ကမော်ဂန်ရက်ွက်အတွင်းမှာဆန္ဒပြနေကြတာကိုလုံခြုံရေးတွေကပြစ်ခတ်တာကြောင့်အသက်16နှစ်အရွယ်ဆန္ဒပြလူငယ်တဦးဘဲဘက်ရဲအုံမှထိမှန်တည်ဆုံသွားခဲ့ပါတယ်ဒါပြမန္တလေးမြို့မှာဆိုရင်လည်းဒီနေ့မှာဆန္ဒပြတဲ့သူတဦးသေဆုံးခဲ့တယ်လို့ကချင်ပြည်နယ်ဖားကန့်မြို့မှာလည်းတဦးသေဆုံးတယ်လို့သိရပါတယ်။ VOE ကရရှိတဲ့စာရင်းတွေအရတော့ပြီးခဲ့တဲ့ February 1ရက်နေ့စစ်တပ်အာဏာသိမ်းချိန်ကစပြီးတော့ရဲနဲ့စစ်တပ်ကအင်အားသုံးနှိမ်နင်းတာတွေကြောင့်အခုချိန်ထိသေဆုံးသူဦးရေဟာ100ကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ